အစ္စရေးကိုထိန်းချုပ်ထားတဲ့ဂိုလန်ကုန်းမြေဒေသနဲ့ဆီးရီးယားနယ်ကြားမှာတားဆီးထားတဲ့တန်ဆူကျိုးတွေကိုကျော်ဖြတ်ဖို့ကြိုးစားကြတဲ့ယာနဲ့ချီတဲ့ပါလက်စတိုင်းလူလားသူဆန္ဒပြသူတွေကိုအစ္စရေးစစ်သားတွေကပြစ်ခတ်ခဲ့ပါတယ်။အမျိုးသမီးတစ်ယောက်နဲ့ကလေးတစ်ယောက်အပါအဝင်လူ20သေဆုံးပြီးတော့325ယောက်ကျော်ဒဏ်ရာရတယ်လို့ဆီးရီးယားအစိုးရသတင်းမီဒီယာတွေကသတင်းထုတ်ပြန်ပါတယ်။ဆီးရီးယားစစ်ရုံတာဝန်ရှိသူတွေကလည်းသေဆုံးသူစည်းရင်းကိုထုတ်ပြန်ပြီးတော့ဒီသေဆုံးတဲ့အရေအတွက်ကိုအတည်ပြုပါတယ်။1968ခုနှစ်မှာဖြစ်ပွားခဲ့တဲ့6ရက်ကြာအရှိအလေပိုင်းစစ်ပွဲ44နှစ်မြောက်နှစ်ပတ်လည်အဖြစ်နဲ့ဆန္ဒပြကြတာဖြစ်ပါတယ်။အဲဒီစစ်ပွဲတုန်းကအစ္စရေးတို့ကဆီးရီးယားဘက်ကဂိုလန်ကုန်းမြစ်ကိုသိမ်းပိုက်လိုက်တာဖြစ်ပါတယ်။ညနေပိုင်းမှာတော့ဆန္ဒပြလူအုပ်ကြီးဟာ1000ကျော်အထိများလာပြီးတော့အဝေးမှာရှိတဲ့အစ္စရေးစစ်သားတွေရှေ့မှာဆူတောင်းကြွေးကြော်မှုတွေပြုလုပ်ခဲ့ကြပါတယ်။အစ္စရေးစစ်သားတွေကနှုတ်အားဖြင့်ရောမိုးပေါ်ထောင်ပစ်ပြီးတော့ပါအချင်းချင်းသတိပေးနေတဲ့ကြားကဆီးရီးယားတွေဟာနေဆက်ဖက်ကိုကတ်လာကြတဲ့အတွက်တခြားရွေးစရာမရှိတော့ဘဲဆန္ဒပြသူတွေရဲ့ခြေထောက်တွေကိုပစ်ခတ်ခဲ့ရတာဖြစ်တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရသူကပြောပါတယ်။ဂျော်ဒန်မြစ်အနောက်ဖက်ကမ်းဒေသကစစ်ဆေးရေးဂိတ်တစ်ခုမှာလဲယာနဲ့ချီတဲ့ပါလက်စတိုင်းလူငယ်တွေနဲ့အစ္စရေးစစ်သားတွေပဋိပက္ခဖြစ်ပြီးတော့အစ္စရေးစစ်သားတွေဘက်ကမျက်ရည်ရိုပုံးတွေရာဘာကြီးစံတွေနဲ့ပါတုံ့ပြန်ခဲ့ပါတယ်။အကြမ်းဖက်မှုတွေပဲဖြစ်ခင်ကတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကအစ္စရေးတပ်တွေကိုထိန်းသိမ်းသိမ်းသိမ်းလှုပ်ကြဖို့နဲ့ဒါပေမဲ့နေဆက်ကိုတော့ချက်ကျော်မခံရအောင်လို့ပြက်ပြက်သားသားလှုပ်ကြဖို့အမိန့်ပေးထားတယ်လို့ပြောပါတယ်။